Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2023ခုနှစ် February 12ရက်56နှစ်မြောက်ပြည်တော်စုနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ဘီယံပေါင်းကကင်ဝေးကြပါစေကျွန်မခင်ပြူထွေးပါဒီနှစ်ထဲမှာပဲပြတ်သားတဲ့နိုင်ငံရေးရလဒ်ထွက်ပေါ်လာအောင်ကြိုးပမ်းကြဖို့ NUG ယာယီသမ္မတဒူဝါလက်ရှိလာကပြည်ထောင်စုနေမှာတိုက်တွန်းပြောကြပါတယ်မြန်မာဒီမိုကရေစီရေးအတွက်ထောက်ပံ့ကူညီမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအရာရှိတွေနဲ့တွေ့ဖို့ရှိတဲ့အကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ခီးစဉ်အတွင်းမှာပြောပါတယ်တူရကီမှာတော့လူ3000နီးပါးသေဆုံးခဲ့ရတဲ့ငရင်လှုပ်ခဲ့ပြီးတဲ့နောက်အဆောက်အဦတွေပြိုကျပျက်စီးတဲ့ကိစ္စနဲ့ပတ်သက်လို့တန်တရားရှိတဲ့သူ100ကျော်ကိုအစိုးရကဖမ်းဝရမ်းထုတ်ချပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်ထုတ်လွှင့်ပေးမယ့်ထဲမှာတော့မြန်မာနိုင်ငံကိုနိုင်ငံကကအကူအညီတွေပေးနေတဲ့နဲ့ဆွေးနွေးပွဲသတင်းပေးပို့ချက်နဲ့အတူဒီအပတ်စဉ်မြန်မာဒီမိုကရေစီရေးရာအစည်းအဝေးမှာဆိုရင်တော့
ဒါကြောင့်ကျွန်တော်အစိုးရကဒီပွားရောက်အစိုးရမဟုတ်ဘူးမြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေအတူပေါင်းဆောင်နေတာအခုရပ်တည်ပြီးတော့ဒီအစိုးရတာဝန်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့
NUG သမရယုံပြောခွင့်ရဦးကျော်စောပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကငရေလှုပ်ခဲ့ပြီးတဲ့နောက်အဆောက်အဦတွေအတော်များများပြိုကျခဲ့တာနဲ့ပတ်သက်လို့တာဝန်ရှိတယ်လို့တန်တရာရှိတဲ့လူ100ကျော်ကိုတူရကီအစိုးရကဖမ်းဝရမ်းထုတ်လိုက်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းကန်ထရိုက်တာတချို့ကိုဖမ်းဆီးထားပြီးတော့ဒီထဲကအများအပြားကိုတော့လေဆိပ်မှဖမ်းဆီးခဲ့တာဖြစ်ပါတယ်။တူရကီမှာဆောက်လုပ်ရေးလုပ်ငန်းတွေလိုက်နာရမယ်ဥပဒေစီမင်းစည်းကမ်းတွေရှိပေမဲ့ဒါတွေကိုလက်တွေ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်လို့မရှိပါဘူး။တူရကီတရားရေးဝန်ကြီးဌာနကတော့ဆောက်လုပ်ရေးလုပ်ငန်းတွေလိုက်နာရမယ်ချစ်ဝစ်စည်းကမ်းတွေကိုမလိုက်နာတဲ့သူတွေကိုဖောက်ထုတ်ဖို့ငလင်ကြောက်ဖြစ်လာတဲ့ပြည်မှုဆိုင်ရာစုံစမ်းရေးဘူရိုကိုဖွဲ့စည်းထားပါတယ်။ကယ်ဆယ်ရေးအဖွဲ့တွေနဲ့မိသားစုဝင်တွေကတော့အဆောက်အဦအပြည့်စည်းတွေကြားထဲမှာပိတ်မိနေတဲ့သူတွေကိုဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေနေကြပါတယ်။ဒါပေမဲ့တိုက်တွေထောင်တဲ့ချီပြိုကျထားတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကတော့အခက်အခဲတွေအများကြီးရှိနေပါတယ်။တူရကီပြည်သူ့ကပညာရှင်များအဖွဲ့ဥက္ကဋ္ဌအေယုမန်ချူကတော့ပြိုသွားတဲ့တိုက်တွေအများပြားဟာအရေးသွေးကောင်းတဲ့ပစ္စည်းတွေနဲ့နီလန်းကောင်းတွေကိုမတုံးသလိုဆောက်လုပ်ရေးဥပဒေစီမင်းစည်းကမ်းတွေကိုလိုက်နာခြင်းမရှိဘူးလို့ AP သတင်းဌာနကပြောပါရယ်။ငွေကြေးမှုတည်ဆုံးသူအရေးအတွက်ကတော့အခုဆိုရင် 28,000 ကျော်သွားပြီဖြစ်ပါရယ်ရှင်။
ပြီးခဲ့တဲ့သတင်းနှစ်ပတ်တာကာလဟာတနည်းနည်းပါးချာယူကရိန်းစစ်ပွဲစတင်ခဲ့တဲ့ပထမဆုံးသတင်းပတ်နောက်ပိုင်းရုရှားတပ်ဖွဲ့တွေအများဆုံးတည်ဆုံးတဲ့သတင်းပတ်တွေဖြစ်ခဲ့ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီနေ့ထောက်လှမ်းရေးအချက်အလက်တွေထုတ်ပြန်ရမှာဖော်ပြပါရယ်။လွန်ခဲ့တဲ့9ရက်အတွင်းရုရှားတပ်ဖွဲ့တွေကြာဆုံးမှုဟာပြင်းမြတရက်ကို84ရောင်လုံးရှိတဲ့အကြောင်းယူကရိန်းဘက်ကစုဆောင်းရရှိတဲ့စည်းရုံးတွေကိုအခြေခံပြီးတော့ဗြိတိန်ကာကွယ်ရေးဌာနကထုတ်ပြန်တာပါ။ဒီသေးဆုံးမှုနှုန်းကပြီးခဲ့တဲ့ဇွန်နဲ့ဇူလိုင်လတွေအတွင်းနေစဉ်ပြန်ပြသေးဆုံးမှုအရေအတွက်ထက်၄ဆကျော်ပုံများတဲ့အကြောင်းထောက်ပြပါရယ်။မှန်ကန်တယ်လို့ယူဆရနိုင်တဲ့ယူကရိန်းအချက်လက်တွေပေါ်အခြေခံထားတာလို့လည်းပြောပါရယ်။ရုရှားတပ်ဖွဲ့တွေခုလိုထိခိုက်သေးဆုံးမှုများတာဟာစစ်တပ်နဲ့ကောင်းကောင်းမွန်မွန်မရရှိတာလိုအပ်တဲ့အရင်းမြစ်တွေနဲ့စူးစီးညီညွတ်မှုအားမကောင်းတာအပါအဝင်အကြောင်းရင်းအတော်များများရှိနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကသုံးသပ်ပါတယ်။အလားတူယူကရိန်းဘက်မှလည်းထိခိုက်သေးခြင်းမှုများလာတဲ့အကြောင်းဒီကနေ့ Twitter ကနေထုတ်ပြန်တဲ့ဗြိတိန်ထောက်လှမ်ရေးအချက်အလက်တွေမှာဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲတစ်နှစ်နီးပါးရှိလာချိန်မှာနှစ်ဖက်တိုက်ပွဲတွေရပ်တန့်မဲ့အလားလာတော့မတွေ့ရသေးပါဘူးခင်ဗျာ
။ကနေဒါနိုင်ငံအနောက်မြောက်ပိုင်းဝေဟင်မှာအမျိုးမျိုးမသိရတဲ့အရာတခုပြန်ဝဲနေတာကိုအမေရိကန်တိတက်ကတိချခဲ့တဲ့အကြောင်းအမေရိကန်နဲ့ကနေဒါအစိုးရကစနေနေ့တုန်းကအတည်ပြုပြောပါရယ်။အမြင့်ပေ4000ထက်မှပြန်ဝဲနေတဲ့အမျိုးမျိုးမသိရတဲ့ရင်ပြန်ကိုပစ်ချလိုက်တဲ့အတွက်အများပြည်သူတွေအတွက်စိုးရင်စရာအခြေအနေဘာမှမရှိတဲ့အကြောင်းလဲကနေဒါကာကွယ်ရေးဝန်ကြီးအနီတာအာနန်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အခုပစ်ချလိုက်တဲ့အမျိုးမျိုးမသိတဲ့ရင်ဟာတရုတ်နိုင်ငံကလာတဲ့အရာလို့တော့သူကအထက်ပြောမသွားပါဘူး။ဒီအရာဝတ္ထုဘဲကနေရောက်လာတယ်လေဆူရာကိုစုံစမ်းစစ်ဆေးတာတွေလုပ်နေပြီးဒီကိစ္စကိုဖော်ထုတ်ဖို့မဟာမိတ်အမေရိကန်ပြည်ထောင်စုနဲ့အတူအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ပဲပြောပါတယ်။စနေနေ့ကပြစ်ချခဲ့တဲ့အမျိုးမျိုးမသိအရာဟာ မေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကပြစ်ချခဲ့တဲ့မိုးပြံအရာဝတ္ထုနဲ့ဆင်တူပြီးအရွယ်အစားအဖြစ်တော့အနည်းငယ်ပိုးပြီးသေးတဲ့အကြောင်းနဲ့စလင်ဒါတူးလုံးရှိပုံစံမျိုးဖြစ်တယ်လို့လည်းသူကပြောပါရယ်အသေးစိတ်သိရဖို့အတွက်စုံစမ်းစစ်ဆေးနေဆက်ဖြစ်ပြီးအချက်လက်တွေကိုသိရတာနဲ့အများပြည်သူတွေကိုအသိပေးသွားမှာဖြစ်တယ်လို့လည်းကနေဒါကာကွယ်ရေးဝန်ကြီးကပြောပါရယ်ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဒီအလားတူအမျိုးအမည်မသိတဲ့အရာတစ်ခုကိုအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ရှေ့မြောက်ဘက်ဝေဟင်မှာပြန်တန်းနေရကိုတွေ့ခဲ့ရပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်အမိန့်နဲ့ပြစ်ချခဲ့ပါရယ်ရှင်
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်စ်15653ညလိုင်းဒိုမီတာ25ကီလိုဟတ်စ်11803ညလိုင်းဒိုမီတာ32ကီလိုဟတ်စ်9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်စ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။တနင်္ဂနွေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာဒီမိုကရေစီကြီးအတွက်အမေရိကန်အစိုးရကကူညီထောက်ပံ့မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းမှာဆွေးနွေးမယ်လို့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကသမ္မတဘိုင်ဒန်အတည်ပြုပြဋ္ဌာန်းခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NDAA အောက်မှာမြန်မာဒီမိုကရေစီကိုကူညီမဲ့ဒေါ်လာတန်130ကျော်သုံးစွဲရေးကိစ္စကိုအမေရိကန်ဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဒေါ်စင်မအောင်ကဒီစနေနေ့တုန်းကနယူးယောက်မြို့မှာမြန်မာလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားတာပါ။
အမေရိကန်ပြည်ထောင်စုအနေနဲ့ဒီနေ့တွေ့လို့ရှိရင်ဟောဘာတွေပြောမလဲဆိုတော့ခုနကပြောတဲ့ NDAA မှာပါတဲ့ကိစ္စရဲ့ပေါ့နော်။ဒါတွေကိုကျွန်တော်တို့ practically ဘယ်လိုထိထိရောက်ရောက် overhead cost တွေနည်းနည်းနဲ့ကျွန်တော်တို့လူလူစီကိုတက်ရောက်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုပဲအဲကျွန်တော်တို့တိုင်ပင်ဆွေးနွေးသွားဖို့လို့ရှိပါတယ်နောက်တစ်ခုကကြတော့ကျေးဇူးတင်အောင်ပြောဖို့လို့ပါ။ဘာဖြစ်လို့ပဲဆိုတော့ဘလိုပဲ
အမေရိကန်မျိုးသားကာကွယ်ရေးဥပဒေ NDAA ရဲ့အောက်မှာဒီမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ Burma Act ဥပဒေကိုပြဋ္ဌာန်းချပါတယ်။ဒီဥပဒေထဲမှာတော့ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ NUG အစိုးရနောက် NUCC CRPH အပြင်လက်နက်ကင်ခုခံတော်လှန်နေကြတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းဒေသလက်နက်ကင်အဖွဲ့တွေရဲ့အရက်ဖက်ဆိုင်ရာကိစ္စရပ်တွေမှာကူညီပံ့ပိုးမဲ့အကြောင်းကိုအတိအကျဖော်ပြထားတာဟာအရေးပါတယ်ဆိုပြီးတော့လည်းဒေါ်စင်မအောင်ကပြောကြားသွားပါတယ်ဒေါ်စင်မအောင်ရဲ့အမေရိကန်ပြည်ထောင်စုစီးစဉ်အတွင်းမှာတော့ဒီလာမယ့်သတင်းပတ်ထဲမှာအမေရိကန်နိုင်ငံခြားရေးဌာနကအစင်မြေအရာရှိတွေအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ပဲဒီမနက်ဖြန်တနင်္လာနေ့မှာတော့ Washington DC က NUG အစိုးရနိုင်ငံခြားဆက်ဆံရေးယူဖွင့်ပွဲကိုလည်းတက်ရောက်အောင်မှာဖြစ်ပါတယ်ရှင
်ဖရဲနိုင်ငံတစ်ခုဖြစ်လာဖို့အတွက်ဒီနေ့2023ခုနှစ်အတွင်းပြည်ပြင်ပြတ်သားတဲ့နိုင်ငံရေးရလဒ်တစ်ခုထွက်လာအောင်ကြိုးစားကြရမယ်လို့NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလရှိလာကပြောကြားလိုက်ပါတယ်ဒီနေ့ February 12ရက်နေ့မှာကြာရောက်တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့86နှစ်မြောက်ပြည်ထောင်စုနဲ့သတင်းစကားအနေနဲ့ NUG သမရရုံး Twitter စာမျက်နှာမှာဖော်ပြထားတာဖြစ်ပါတယ်ဒါပေမဲ့ဘလူနိုင်ငံရေးရလတ်မျိုးဆိုတာကိုတော့အသေးစိတ်ရေးသားဖော်ပြထားခြင်းမရှိပါဘူးပြည်ထောင်စုလွှတ်တော်ကိုစားပြု Committee CRPH ကဒီနေ့ထုတ်ပြန်တဲ့86နှစ်မြောက်ပင်လုံစာချုပ်ချုပ်ဆိုခြင်းအထိမ့်မှတ်သဘောတော်မှာတော့တိုင်းရင်းသားလူမျိုးများအားလုံးအတွက် Federal Democracy နိုင်ငံတော်အသစ်တည်ဆောက်နိုင်ဖို့အတွက်အကြမ်းဖက်ဖိနှိပ်နေတဲ့စစ်ကောင်စီကိုဆက်လက်တော်လှန်ဆန့်ကျင်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ပြည်တွင်းပြည်ပဆွတ်ဖတ်မှုပျော့ကအမျိုးမျိုးနဲ့နိုင်ငံနဲ့ပြည်သူအကျိုးစင်းစားလှုပ်ဆောင်မှုတွေအားနေတာကြောင့်တိုင်းပြည်တည်ငြိမ်အေးချမ်းဖို့အလံဝင်နေစေဖြစ်တဲ့အကြောင်းပြည်ထောင်စုနှင့်အထိမ်းအမှတ်အခမ်းအနားတော်ဝင်လာမှာဖော်ပြပါတယ်။တိုင်းပြည်တည်ငြိမ်ရေးအတွက်အာဏာသိမ်းစစ်တပ်ကကြိုးပမ်းနေတာလို့လည်းတော်ဝင်လာမှာဖော်ပြထားပါတယ်။ဒီကနေ့ကြာရောက်တဲ့ပြည်ထောင်စုနေကိုပြည်ပနိုင်ငံတွေမှာရောက်နေတဲ့မြန်မာတွေကလည်းအထိမ်းအမှတ်အခမ်းအနားတွေကျင်းပနေကြပါတယ်။ British Colony လက်အောက်ကြာရောက်တဲ့မြန်မာနိုင်ငံကိုပြည်ထောင်စု Federal Democracy နိုင်ငံအဖြစ်တည်ထောင်ရေး1948ခုနှစ် February 12ရက်နေ့ချမ်းပြည်နယ်ပင်လုံမြို့မှာလွတ်လပ်ရေးနေတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးပင်လုံစာချုပ်အဖြစ်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအရက်သားတွေကိုတနက်ကင်ဆောင်ခွင့် license ထုတ်ပေးဖို့စစ်ကောင်စီကပြင်ဆင်နေတဲ့အကြောင်းအတိမပြုနိုင်တဲ့ဥပဒေမူကြမ်းတစ်ခုထွက်နေပြီးတော့သတင်းမီဒီယာတွေကလည်းတာကိုဖော်ပြနေကြပါတယ်။စာမျက်နှာ15မျက်နှာပါတဲ့နိုင်ငံတော်အပေါ်သစ္စာစောင့်တည်တဲ့အရက်သားတွေကိုလက်နက်ကင်ဆောင်ခွင့် license ဥပဒေမူကြမ်းထွက်လာတာနဲ့ပတ်သက်ပြီးတော့အမှန်ကန်မှုရှိမရှိစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာဒီကိစ္စသူသေရှာမသိရှိထားသေးတဲ့အကြောင်းပြောပါရယ်စစ်ကောင်စီပြည်ထရေးဝန်ကြီးဌာနကနေပေါက်ကြားလာဝယ်ရှိတဲ့ဒီမူကျန်းဆော့ရစရန်ထဲမှာတော့တနက်လိုင်စင်ရဖို့ရှောက်ထားသူတွေအတွက်စံသက်မှတ်ချက်တွေပါဝင်ပါရယ်အသက် 18 နှစ်ပြည့်တဲ့သူတွေတနက်ကင်ဆောင်ခွင့်လိုင်စင်ရှောက်ထားနိုင်ပြီးနိုင်ငံတော်တစ္ဆာစောင့်တိမှုဆိုတဲ့အချက်လိုအပ်တဲ့အပြင်လုံခြုံရေးအရာတနက်တလက်ကင်ဆောင်ခွင့်လိုအပ်တယ်ဆိုတာကိုတတ်သိပြနိုင်ရမယ်ဆိုတဲ့သတ်မှတ်ချက်တွေဖော်ပြထားတာပါ ဒါပြင်တံပြန်နှိမ်နှင်းရေးအဖွဲ့တွေပြည်သူ့စစ်အဖွဲ့တွေနဲ့စစ်တပ်ကနေငြိမ်းစားယူထားတဲ့သူတွေအနေနဲ့လိုင်စင်ခွင့်ပြုချက်ရထားတဲ့၍ပစ္စတိုရိုင်ဖယ်နဲ့ဆက်တနက်တွေကိုကင်ဆာခွင့်ရှိတယ်လို့လည်းအဲ့ဒီဥပဒေမူကြမ်းထဲမှာရေးသားချပါတယ်။လီလာတုံးသက်သူတွေကတော့အရက်သားတွေကိုတနက်ကင်ခွင့်ပြုတာဟာစစ်ကောင်စီကိုလိုလားတဲ့အဖွဲ့တွေကိုအခွင့်အာဏာပေးရရောက်နိုင်ပြီးတော့နိုင်ငံတော်ဝန်ဖြစ်နေတဲ့စစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေအကြားမှာနေ့စဉ်နေ့ပါအပြန်အလှန်တိုက်ခိုက်မှုတွေပိုးပြီးအရှိန်မြင့်လာမှာစိုးရိမ်ရတယ်လို့ပြောဆိုကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမက်ကင်ဖြူတွေနဲ့ကျွန်တော်ရန်တိုင်းကချိန်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမေရိကန်ကမြန်မာနိုင်ငံကိုပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်တောက်ကြနေကမြန်မာအမေရိကန်လူမှုတိုင်းဝိုင်းအဖွဲ့ BACI နဲ့မြန်မာရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကစီစဉ်ကျင်းပတဲ့ຫນွေဥပန်းများနိုင်ငံတကာအွန်လိုင်းညီလာခံမှာမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးမှာအခက်အခဲတွေအများအပြားရှိနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်အစိုးရရဲ့ဘယူရိုအသီးသီးကတာဝန်ရှိသူတွေနဲ့မြန်မာညီညွတ်ရေးအစိုးရအဖွဲ့ဝန်ကြီးတွေပါတက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲကနေအမေရိကန်ရဲ့ပံ့ပိုးမှုနဲ့မူဝါဒတွေကမြန်မာနိုင်ငံအတွက်အလဲအပြောင်းတစ်ခုဖြစ်လာနိုင်မလားဆိုတာကိုဒီပွဲကိုတက်ရောက်ခဲ့တဲ့ကိုငင်းညံ့ရေးကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စစ်တပ်အနာသိမ်းပြီးနောက်ပိုင်းအစိုးရပေါ်ပံ့ပိုးနေတဲ့အစီအစဉ်တွေကိုအမေရိကန်ဘက်ကချက်ချင်းရက်ခဲ့ပြီးအဲ့ဒီအစားရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကိုအတိအကထားကူညီနေတာပါမြန်မာပြည်မှာလက်တလောပရိပခါတွေကြောင့်လူတသန်းခွဲကျော်ဟာအိုးအိမ်တွေကစွန့်ခွာနေရပြီးနိုင်ငံလူကြီးရဲ့သုံးပုံတစ်ပုံနီးပါးဖြစ်တဲ့လူ18သန်းဟာအကူအညီတွေလိုအပ်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကဆိုပါတယ်ဒေသခံအဖွဲ့အစည်းတွေအားတစ်ဆင့်လူမှုကိုတိုက်ရိုက်ပံ့ပိုးနေတဲ့အမေရိကန်အစိုးရရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Local Empowerment and Resilience Network ရဲ့တာဝန်ရှိသူတူဖြစ်သူ Andrew Lucas ကတော့မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာချေချေပြက်ပြက်ကူညီနိုင်နေပြီးအနောက်မြောက်ပိုင်းနဲ့စကိုင်းမကွေးပါတဲ့အလဲပိုင်းမှာတော့ကူညီဖို့လိုအပ်နေကြောင်းနဲ့ဒီလိုအကူအညီတွေပေးတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ပြောပါတယ်
So in actually just due to the access issues and the cross border challenges.
ဒါဆိုကျွန်တော်ခက်ခဲတာ ਨੇ လူလူစီတဲ့ရဲ့ရောက်ဖို့ကန့်သက်ချက်တွေရှိနေလို့ကျွန်တော်တို့ရဲ့အကူအညီတွေကပတ်စံငွေကြေးထောက်ပံ့တဲ့ပုံစံဖြစ်လာပါတယ်။ပံ့ပိုးပေးမှုတွေရဲ့90%ခန့်လုံးကျော်ကတဲ့ရဲ့ပတ်စံထောက်ပံ့နေကြပါလို့ Andrew Lucas ကပြောသွားတာပါ။2021ခုနှစ်ခေတ်ကဆိုရင်မြန်မာဒီမိုကရေစီအရေးအတွက်ဒေါ်လာတန်250ကျော်အမေရိကန်ကကူညီထားသလိုပြည်တွင်းနဲ့အိန္ဒိယနိုင်ငံတွေမှာခိုလုံနေကြသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာတန်400ကျော်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ဒါဟာလုံလောက်မှုမရှိသေးပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနကဝန်ခံပါတယ်။မြေပြင်မှာလက်တွေ့အကူအညီပေးနိုင်တဲ့အနေအထားမှာတော့အရင်ကတည်းကစာရေးနေမြေထိ ंछ ုပ်စိုးမွနိုင်မှုများလာတဲ့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းကပိုးလွယ်ကူထိရောက်လာတယ်လို့မြို့သားညွှန်ရေးအစိုးရ NUG ရဲ့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာစောဝေဆိုးကပြောပါတယ်။ဒီကိစ္စတွေမှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ NUG ကလက်တွဲလှုပ်ဆောင်နေတယ်ဆိုပါတယ်။ဆွေးနွေးပွဲမှာဒေါက်တာစောဝေဆိုးကစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေကိုထောက်ပြပါတယ်။ဆရာဝန်တွေဘုံကိုချင်းထဲမှာခွဲစိတ်မှုတွေလုပ်ပေးနေရပြီးလူနာရီရဲ့အသက်ကိုကဲတင်းနေရတာတွေအမြောက်တန်းကြီးစံကြမှာကလေးတငယ်တွေကြောက်လန့်တကြစာသင်နေရတာတွေကိုဥပမာပေးပြီးလူအသက်တွေကိုကာဝယ်ပေးဖို့ပထမဦးစားပေးတောင်းဆိုခဲ့ပါတယ်ဒုတိယအနေနဲ့အစားအစာနဲ့ဆေးဝါးအကူအညီတွေကြောင်းပြောပါတယ်အမေရိကန်နိုင်ငံရဲ့ဌာနကအရှတေတာဒုက္ခသည်နဲ့ရွှေပြောင်းအခြေချမှုဆိုင်ရာအကြီးအကဲဒေါက်တာဝါသီထရန်ကလည်းမြန်မာပြည်မှာလူအသက်တွေကာဝယ်ပေးရအရေးတကြီးအခြေအနေဖြစ်နေစေဆိုတာကိုနားလည်ကြောင်းပြန်လည်ဆွေးနွေးပါတယ်တကယ်လက်တွေ့အခြေအနေကလည်းလေကြောင်းတိုက်ခိုက်မှုတွေတိုက်ပွဲတွေဖမ်းဆီးမှုတွေကြောင့်လူမှုစီအကူအညီရောက်ဖို့အကန့်အသတ်တွေကအများကြီးရှိနေတာပါတခါစစ်တပ်အာဏာသက်ရောက်မှုနဲ့ကချင်းပြည်နယ်လိုဒေသတွေမှာဆိုရင် CDM လှုပ်ရှားမှုကြောင့်ခိုလုံမှုရောက်လာတဲ့သူတွေကပိုးများလာခဲ့လို့စစ်ရုံတွေကြောင်းတွေမှာလိုအပ်ချက်တွေကပိုးတိုးလာတယ်လို့အဲ့ဒီဘက်မှာအကူအညီပေးနေတဲ့သူတွေက VOE ကိုပြောပါတယ်နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာဆိုရင်လည်းလုံခြုံရေးအခြေအနေကြောင့်နိုင်ငံတကာကအကူအညီပေးလက်လက်မမီဖြစ်နေတယ်လို့ဒေသခံအဖွဲ့အစည်းတွေကဆိုပါတယ်ချင်းလူမှုအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေရဲ့အကူအညီနဲ့ပဲချင်းပြည်နယ်ကလူလူဟာအသက်ဆက်နေရပါတယ်။မှတ်တမ်းတွေအရချင်းပြည်နယ်မှာနေရစွန့်ခွာရသူအရေတက်ကပြည်တွင်းမှာ6000နဲ့8000ကြားရှိနေပြီးလက်ဆက်ဖြတ်ကျော်ကအိန္ဒိယဘက်ထွက်ပြေးရသူကလည်း5000လောက်ရှိနေပြီလို့ချင်းလူအခွင့်အရေးဖွဲ့က VOE ကိုပြောပါတယ်။ချင်းလူလူကိုထိတိယောက်ပံ့ပိုးနိုင်အောင်နီလက်ရှာဖို့လိုအပ်တယ်လို့ချင်းလူအခွင့်အရေးဖွဲ့ကစလိုက်မန်ဟဲရန်ကအခုလိုထောက်ပြပါတယ်
။လုပ်ကူကအခြေခံကဆိုစစ်တပ်အတွက်ကကလက်နက်တပွဲမြင်ပြီးတော့ဒီဟာကိုပြင်းနဲ့အောင်ပိတ်ပင်ဖို့ကြိုးစားနေတယ်။အဲကြိုးစားနေတဲ့အတဲ့အခါမှာကျွန်တော်အနေနဲ့အာဒီလို material လေးကိုကျွန်တော် material နဲ့တွားပြီးတော့တချို့ data တွေကို support ပေးလို့လုံးဝကိုမရတဲ့အနေအထားမှာရှိတယ်။အဲ့ဒီမရတဲ့အနေအထားကိုကျွန်တော်က chest support လေးနဲ့ push လုပ်ပြီးတော့ကျွန်တော်ရဲ့အဲ့ဒီ PTU လို့ထိုးရဲ့လိုအပ်ချက်တွေအခြေခံတွေကိုကျွန်တော် PC ပေးနိုင်အောင်ကျွန်တော်ကနေလိုက်ရှာဖို့လုပ်တယ်။
ချင်းပြည်နယ်ဟာအိန္ဒိယနဲ့နယ်စပ်တစ်လျှောက်ထိစပ်နေတာဖြစ်လို့တရားဝင်နယ်စပ်ဖြတ်ကျော်ကူညီခွင့်ရဖို့မူဝါဒပိုင်းအရနိုင်ငံတကာအစိုးရတွေအနေနဲ့အိန္ဒိယအစိုးရပေါ်တိုက်တွန်းပေးဖို့လိုတယ်လို့စလိုက်မန်ဟဲရန်ကဆိုပါတယ်။လက်ရှိမှာအိန္ဒိယနယ်စပ်ကဆစ်ချောင်းစခန်းတွေကိုဗဟိုအစိုးရရဲ့တရားဝင်ခွင့်ပြုချက်နဲ့လက်ခံတာမျိုးမဟုတ်ပါဘူး။မီဇိုရမ်ပြည်နယ်အစိုးရနဲ့ဒေသခံတွေရဲ့နားလည်ပတ်မှုနဲ့ချင်းပြည်နယ်ကနေရာစွန့်ခွာသူတွေကိုတနိုင်တစ်ပိုင်အကူအညီပေးနေရတာပါ။အမေရိကန်ဆိုတာတာဝန်ရှိသူတွေကတော့ဒေတာတွင်းကတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေနဲ့မြမအရေးဆွေးနွေးမှုတွေပုံမှန်ပြုလုပ်နေတယ်လို့ညီလာခံမှာပြောသွားပါတယ်။တစ်ဖက်မှာလည်းတိတ်မကြခင်ကအမေရိကန်တွတ်တော်မှအတီးပြုတ်ထားတဲ့ဘာမာအက်ဥပဒေ2022ရဲ့ထိရောက်နိုင်မှုအပေါ်မေးခွန်းထုတ်ကြတာတွေလည်းရှိပါတယ်။အမေရိကန်နိုင်ငံရဲ့ဌာနဘာမာဒက်စ်ကတာဝန်ရှိသူတူဖြစ်တဲ့ Jackson Dart ကတော့ဘာမာအက်ဟာဥပဒေအရတသက်မမတ်နဲ့နာမည်တက်ပြီးလုပ်ပိုင်ခွင့်အသစ်ပေးထားတာဖြစ်လို့ကစားပွဲကိုပြောင်းလဲစေနိုင်တဲ့အထိအလားအလာရှိတဲ့မြမအရေးလက်နက်တစ်ခုဖြစ်လာမယ်လို့ပြောသွားပါတယ်ခင်ဗျာ
ကိုငင်းငိုင်းပြောပြသွားတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကြာကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရနဲ့ပြည်ထောင်စုဝန်ကြီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်အများစုဟာမြန်မာပြည်တွင်းမှာပဲခြေစိုက်အလုပ်လုပ်နေတာနေကြတာဖြစ်လို့ NUG ဟာနိုင်ငံတကာသတင်းမီဒီယာတချို့သုံးလုံးပြောနေသလိုပြည်ပရောက်အစိုးရအဝေးရောက်အစိုးရမဟုတ်ပါဘူးလို့ NUG သမရယုံပြောခွင့်ရဦးကျော်စောကပြောပါတယ်ပြည်သူအစိုးရတရက်လို့ပြည်တွင်းမှာလုပ်ငန်းတွေကိုဖော်ဆောင်လုပ်ကိုင်နေတာဖြစ်တယ်လို့လည်းပြောပါတယ်NUG တမာယုံပြောခွင့်ရဦးကျော်စောကိုမိုင်းအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
မြမဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါရှင် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကခေါ်ဝေါ်သုံးဆွဲတဲ့အသုံးနှုန်းတွေပေါ်မှာ NUG အစိုးရဘက်ကဝေဖန်ကန့်ကွက်တာတွေရှိလာပါတယ်။ NUG အစိုးရရဲ့ယာယီသမ္မတရုံးပြောခွင့်ရဦးကျော်စောကို Zoom ကနေဒီတစ်ပတ်ဆက်သွယ်ပြီးနှင်ထားပါရရှင်။မင်္ဂလာပါဦးကျော်စောရှင
်။မင်္ဂလာပါခင်ဗျာ။
โอเคအခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်။အင်တာဗျူးပေးတဲ့အတွက်လည်းကျမတို့ကျေးဇူးတင်ပါတယ်ရှင်
။ Okay ကျေးဇူးပါအခုလိုမျိုးဒီမြန်ဖြည့်ချခွင့်ရတဲ့အတွက်ကြတဲ့ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ဒီအခုပေါ့နော်ဒီ NUG ဂျာကာလာအစိုးရအနေနဲ့အဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပတ်သက်လို့ပေါ့နော်ဒီ NUG အစိုးရကိုခေါ်ဝေါ်သုံးဆွဲနေတဲ့အပေါ်မှာဝေဖန်ကန့်ကွက်တာပေါ့လေအထူးသဖြင့်ဒီအင်္ဂလိပ်လို့ဆိုရင်တော့ exile ပေါ့လေပြည်ပရောက်အစိုးရဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာတွေသုံးဆွဲတာမှန်မှန်ကန်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကဒီ exile ပြည်ပရောက်အစိုးရဆိုပြီးတော့ခေါ်ဝေါ်တုံးဆွဲတာမှန်မှန်ကန်ဘူးဆိုတာကိုဘာကြောင့်ပြောနိုင်တာလဲရှင
်။ Okay ဟောကျေးဇူးပါ။ဒီကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ဆိုတော့ဟိုဒီအထူးသဖြင့်ပြည်ပမီဒီယာတွေပေါ့နော်နားလည်မှုလွဲပြီးတော့အဝေးရောက်အစိုးရဟိုပြောတဲ့အင်္ဂလိပ်လိုဆိုရင် exile government ပေါ့နော်။အဲ့လိုသုံးနှုန်းထားတာတွေတွေးရှိရပါတယ်။ကျွန်တော်တို့အနေနဲ့တော့ဆွေးနွေးတင်ကြချင်တာကတော့ကျွန်တော်တို့အစိုးရကအဝေးရောက်အစိုးရမဟုတ်ဘူးဒီပရောက်အစိုးရမဟုတ်ဘူး exile government မဟုတ်ဘူးဆိုတော့ပြောကြားချင်ပါလေဒီအထူးသဖြင့်ဆိုရင်အရေးကြီးဆုံးဖြစ်တဲ့ခေါင်းဆောင်ကြီးနှစ်ယောက်ဖြစ်တဲ့ဒီယာယီသမ္မတကြီးတို့ဒီပြည်ထောင်စုဝန်ကြီးချုပ်တို့ကကြီးတွင်းထဲကနေပြီးတော့သူတို့ယုံနေရတယ်ပြီးတော့သူတို့ဒီအစိုးရတာဝန်ကိုထမ်းဆောင်ရတာဖြစ်တယ်ဒီဝန်ကြီးဖွဲ့ cabinet ဝန်ကြီးဖွဲ့ရဲ့အများစုကလည်းမြန်မာနိုင်ငံတည်းမှာမြန်မာနိုင်ငံဒေသနေရာတော့မတူဘူးပေါ့နော်ဒေသဒီမှာကွဲ့ဒီကနေလှုပ်ရှားဒီဆိုရတော်ဝင်ထမ်းဆောင်နေတယ်တော်လိုင်းတော်ဝင်ထမ်းဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်ဆိုတာဒီပွားရောက်ဆိုတာမဟုတ်ဘူးမြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေအထူးခေါင်းဆောင်နေရအခုရပ်တည်ပြီးတော့ဒီဆိုရတော်ဝင်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့ကျော်ဝယ်ဖွဲ့စည်းထားတဲ့ legitimate အစိုးရတရားဖြစ်တယ်ဆိုတော့ကြေကြာချင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့အဲ့တော့တစ်ဖက်မှာအငြင်းပွားစရာအချက်ကကြတော့ NUG ကဒီအစိုးရတရားဆိုပေမဲ့ပေါ့နော်တကယ်တမ်းအဲတချို့အရေးပါတဲ့ဝင်ကြီးတွေပေါ့နော်။နောက်အဖွဲ့ဝင်တွေအစိုးရဖွဲ့ဝင်တွေဆိုလို့ရှိရင်လည်းဥရောပတို့ဥရောပနိုင်ငံတို့နောက်အမေရိကန်နိုင်ငံတို့နောက်တခြားအဲ့လိုပြည်ပနိုင်ငံတွေမှာနေထိုင်နေကြတာတွေလည်းရှိတယ်။အစိုးရတရက်အနေနဲ့ပြည်တွင်းမှာတရားဝင်အုပ်ချုပ် တဲ့အဆင်လေးဟိုလောလောဆယ်မရောက်သေးတဲ့အတွက်ပေါ့လေဒါနိုင်ငံတကာသတင်းမီဒီယာတွေဘက်ကသူတို့ကတော့ဒီပါမှာလှုပ်ရှားနေတဲ့အဖွဲ့အစိုးရအဖွဲ့တရားအနေနဲ့သူတို့တုံ့ဆွဲတာမျိုးလည်းရှိတယ်ပေါ့ဥကြော်စောဘက်ကဘယ်လိုတုံ့ပြန်ခြင်းလဲရှင
်ဘုရားတော်ပြောသလိုပေါ့နော်ကျွန်တော်ဒီပါမှာဒီပါရောက်နေတဲ့အစိုးရမဟုတ်ဘူးကျွန်တော်ပြည်တွင်းမှာကျွန်တော်အစိုးရအဖွဲ့မှာဒီဝင်ကြီးဒီဝင်ကြီးကက်ဘိနက်မင်ဘာ39ယောက်နဲ့တူရှိပါတယ်အများစုကဒီတွင်းထဲမှာနေပြီးတော့ဒီတွင်းထဲကနေအလုပ်လုပ်ခိုင်နေကြတာဖြစ်ပါတယ်ဘုရားတော်ပြောသလိုသမဏကြီးနဲ့ဝင်ကြီးချုပ်ကြီးဆိုရင်လည်းပြည်တွင်းထဲမှာပဲတော့လျှောက်ရှိနေတယ်။နောက်နိုင်ငံတကာဒီမီဒီယာတွေနဲ့တွေ့ဆုံတာတို့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတာတို့ဆိုရင်လည်းကြည်တွင်းထဲကနေပြီးတော့ဒီအွန်လိုင်းကနေတွေ့ဆုံဆွေးနွေးပွဲတွေလုပ်တာ။ဆိုတော့ပြည်ပကိုလုံးဝမထွက်ပဲနဲ့ပြည်တွင်းထက်ကလှုပ်ရှားနေတာ။ကျွန်တော်မင်းတို့ကပြောသလိုပေါ့ဒီအစိုးရအဖွဲ့ဝင်အများစုကပြည်တွင်းမှာနေထိုင်ပြီးတော့ဒီတာဝန်ယူဆောင်ရွက်နေကြတယ်။ဒါပေမဲ့ဝင်ကြီးတချို့ပေါ့နော်မင်းတို့ကထောက်ပြသလိုအရေးကြီးတဲ့ဝင်ကြီးတချို့ကလည်းပြည်ပမှာအစိုးရတာဝန်ရလုတ်ကင်နေတာရှိပါတယ်။ဥပမာဆိုရင်နိုင်ငံကြောင်ရေးဝင်ကြီးဆိုရင်ဒီပမှာရှိတဲ့ဒီနိုင်ငံတကာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့အတွက်နိုင်ငံကြောင်ရေးဝင်ကြီးတာဝန်ထမ်းဆောင်ဖို့အတွက်နိုင်ငံတကာရောက်နေတာရှိတယ်။အရေးကြီးတဲ့ဝင်ကြီးတွေဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအနေအဆုကအစိုးရတာဝန်အရဒီပမှာလုတ်ရှားနေကြတာဖြစ်ပါတယ်။တချို့ဝင်ကြီးတွေဆိုရင်ပါလီမန်တွေမှာတွေ့ဆုံဆွေးနွေးတယ်စွာဖွဲ့တွေဆိုဆွေးနွေးရဲဆိုတော့တွေ့ရပါနိုင်မယ်။အုတ်ချုပ်ရေးပိုင်းကိုမလုံနိုင်သေးဘူးဆိုတော့အငင်းပွားစရာရှိတယ်ဆိုတာပြောတဲ့ဟာပြောမယ်ဆိုရင်ကျွန်တော်အစိုးရဒီအစိုးရအင်္ဂါရက်ပေါ့နော်ဒီဂျူရီရှိမယ်ဒီဖက်တိုရှိမယ်ကျွန်တော်ကဒီဂျူရီရောဒီဖက်တိုရောပြည့်စုံတဲ့အစိုးရတခုဒီဂျူရီဆိုရင်ဘာလဲဆိုတော့ legitimate ဖြစ်တာ legal recognition ဖြစ်ဖို့ဒီကျွန်တော်အစိုးရဒီပါလီမန်လွတ်တော်ကဥစားပြုတဲ့လွတ်တော်ကနေပြီးတော့ခန့်ထားတဲ့အစိုးရဖြစ်တယ်ဒီ factor ဖတ်မှာဆိုရင်လေဒီကျွန်တော်တို့ကြည်တွင်းမှာပြင်းပြင်းပါပေါ့နော်အချက်အလက်တွေအင်္ဂလိပ်လိုပြောတော့ factual recognition ပေါ့လုတ်ကင်နေကြတာရှင်ဥပမာဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံရဲ့နေမြေဆိုးမှုကဏ္ဍတဝက်ကြော်ကြော်ကကျွန်တော်နဲ့ဒေါ်လာရင်းအင်အားစုတွေဖိချုပ်ထားနေတော့ဒီအချမ်းဘတ်စစ်ကောင်စီကိုယ်တိုင်တော်ဝန်ခံခဲ့တယ်မြန်မာနိုင်ငံရဲ့ညို့နယ်တဝက်ခန့်ကသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်စစ်တပ်မထိန်းချုပ်နိုင်ဘူးဆိုတော့သူ favorite ရဲ့နေတော်ဝန်ခံပြောသွားတာတွေ့ရပါလိမ့်မယ်။ဆိုတော့ဒီမြေပြုံးပြုံးပေါ်မှာကျွန်တော်စုမိုးတဲ့နေပြည်တော်မြန်မာနိုင်ငံရဲ့ထောက်ဝက်ကျော်ရှိနေတယ်။နောက်ပြီးတော့ကျွန်တော်အုပ်ချုပ်ရေးကဏ္ဍတွေလည်းပေါ်ဆောင်နေတယ်။အခုဆိုရင်ပေါ့ဟိုပြည်သူဟိုအုပ်ချုပ်ရေးဘက်ခေါ်တဲ့ဟိုပကဖားကြီးမျိုးနယ်ပေါင်း150ကျော်154မျိုးနယ်ပေါင်းဖွဲ့စည်းနိုင်ပြီဖြစ်ပါတယ်။ထို့နည်းတူဆိုတော့ပဲတရားရေးကဏ္ဍတွေကနောက်ကနေလိုက်လာဘာတရားရုံးနဲ့ကုစားပြီးဖွဲ့တရားပြည်သူတရားစီရင်ဖွဲ့ပြီးဖွဲ့လာတယ်ရိုးတယ်ပေါ့25မြို့နယ်မှာအခုရှိနေပြီနောက်ဒီခုဆိုရင်ပညာရေးကျန်းမာရေးကဏ္ဍတွေဆိုတော့ဝန်ဆောင်မှုတွေပေးတာနောက်တယ်လီဟက်နဲ့ပေးနေတယ်အဲ့ကဏ္ဍဆိုရင်မြန်မာနိုင်ငံပြည်မြန်မာနိုင်ငံပြည်ပမှာရောက်နေတယ်မြန်မာနိုင်ငံသားတွေလည်းကျွန်တော်အန်ယူဂျီအစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုကိုခံယူနေတာရှိပါလေစေဥမာကျန်းမာရေးကဏ္ဍဆိုရင်စေယုံပေါင်း66ယုံကျွန်တော်တွေဖွင့်ထားပြီးပြီနောက်ပြီးတော့ရှေ့တန်းစေကန်းနေ160ကျော်နောက်ပြီးတော့ mobile clinic ခေါ်တဲ့ဖစ်ပြောင်းတဲ့စေကန်းနေ260 290လောက်ကိုပွင့်ပြီးတော့ပြည်သူလူထုကိုကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်။ပညာရေးကဏ္ဍမှာဆိုရင်ကျွန်တော်တို့တွေထိန်းချုပ်တဲ့နေမြေတွေမှာအခုနောက်ပြီးတော့စေကျောင်းနေပေါ့နော်။ကျောင်းနေဆိုရင်4300ကျော်ကျောင်းနေရှိပါတယ်။အခြေခံပညာစာပြီးအထက်တန်းပညာဟာအဆင့်မြင့်ပညာတွေအတွက်လည်းဒီ university level အထိကိုပို့ချနေတဲ့ online courses ဆိုတာလည်းတွေ့ပါလိမ့်မယ်။နောက်ကျောင်းသားပေါင်း7000ကျော်ကျော်ကျွန်တော်တို့ဝင်ဆောင်မှုပေးတယ်ပညာသင်ကြားပေးတယ်အဲဒီကြားထဲကအချမ်းဘတ်စစ်ကောင်စီကနေပြီးတော့ကျောင်းတွေကိုဘုံကျဲတိုက်ခတ်ပြီးပြီကလေးတွေကိုတပ်ဖြတ်ထားတယ်တွေ့ရပါလိမ့်မယ်နောက်ပြီးတော့ဆိုရင်အစိုးရတရက်အနေနဲ့အင်ကာရုံးနဲ့ညီတဲ့အခွန်ကဏ္ဍဆိုရင်ကျွန်တော်တို့ဒီစုံမှုနယ်မြေတချို့မှာအခွန်ကောက်တွေစတင်ခောက်ခံနေတယ်ဒါပေမဲ့ပြည်သူလူထုကိုဝင်ထုတ်မှုမဖြစ်ပဲနဲ့စီးပွားရေးအောင်မြင်တဲ့စီးပွားရေးလုပ်ငန်းခြေစပ်စနစ်တကျနေခောက်ခံနေတယ်အဲ့ဒီမှာကျွန်တော်မှာဖက်ဒရယ်စနစ်အရာအခြေခံတဲ့စနစ်အရာခွဲဝေသုံးဆွဲတာတွေဘိုဟိုနဲ့ဒီဒေသနဲ့ခွဲဝေသုံးဆွဲတဲ့အပိုင်းတွေစတင်ပြီးတော့ရှင်းသုံးလာတာတွေ့ရပါလိမ့်ဆိုတော့အခမ်းအနားဘောင်းဆောင်မှာကျွန်တော်တွေကဒီအစိုးရတရားရင်နေနဲ့တာဝန်ယူဆောင်ရွက်နေတာရှိတယ
်အဲ့ဒါတွေကဘယ်နေမြေတွေဘယ်လိုဒေသတွေလဲဆိုတာကိုပြောလို့ရလားဥပမာဆိုရင်စီးရီးယားနိုင်ငံ အခြေအနေမှာဆိုလို့ရှိရင်လည်းဒီအတိုက်ခံတဲ့အစိုးရမှာသူတို့တွေဒီအခုလိုပေါ့နော်သူတို့ဒီနှစ်ဖက်တိုက်ပွဲတွေဖြစ်ကြတယ်သူတို့ရဲ့နယ်မြေဒေသတတ်မှတ်ချက်တွေမှာထင်တာမြင်တာပေါ့နော်ဘယ်အပိုင်းကတော့ဒီအစိုးရကိုဆန့်ကျင်တဲ့ဒါအုပ်စုတွေကစိုးမိုးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာကြတော့အခု NUG အနေနဲ့အခုဆိုရင်ဒါနယ်မြေတွေရှိတဲ့ထိန်းချုပ်ထားတဲ့ဒေသတွေရှိရဆိုရင်ဟိုဘယ်လိုနယ်မြေတွေလဲဆိုတာအတိအကျပြောလို့ရလားရှင်
ဟုတ်ကဲ့အတိအကျတော့ကျွန်တော်ဒီပြောလုံးကြုံရင်းရပေါ့နော်ဒီပြောဖို့တဲ့အတင်းနဲ့ခက်ခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအချမ်းဘက်စစ်ကောင်စီမှာလေဒတ်ဆိုတော့ဒီသူတို့မှာရှိတယ်သူတို့မှာခုံချောင်းကနေပြီးတော့သူတို့နေမအုပ်ချုပ်နိုင်တဲ့အခါကျတော့လေချောင်းကနေပြီးတော့ပြည်သူလူထုကိုဒုက္ခပေးသက်ဖြတ်နေတဲ့ဟာတွေရှိတယ်ပေါ့နော်။အုပ်ချုပ်ရေးရန်ရောင်ဖျက်ဆီးဖို့လည်းသူတို့တန်းတန်းသူတို့စူးစမ်းနေကြတဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့ဥမာဆိုရင်ဒီကျွန်တော်တို့ဒင်းစာရှင်တို့ရဲ့တချို့မှာလည်းအကဝေးဝင်ကြီးဥယျာဉ်မှာပြောသွားတာလည်းတွေ့ပါလိမ့်မယ်။ဥမာဆိုရင်မြမပြည်အလဲပိုင်းဒေသစကိုင်းတိုင်းလို့မကွေးတိုင်းလို့မှာဆိုရင်ထိန်းချုပ်နယ်မြေကျွန်တော်တို့မှာစစ်ဆေးအခွင့်အလုံးရှိနေတယ်ဆိုတော့ဥမာစကိုင်းတိုင်းပေါ့နော်။ဒီတိုင်းသားဒေသတွေတိုင်းသားဒေသတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေတော်လိုင်းအင်အားစုတွေကျွန်တော်ရဲ့မဟာမိတ်တော်လိုင်းအင်အားစုတွေကထိန်းချုပ်ထားတဲ့နယ်မြေတွေကတိုင်းသားပြည်နယ်တွေမှာအများစုရှိနေတယ်ဥမာဆိုရင်ချင်းပြည်နယ်ဆိုကြည့်လိုက်ရင်ဒီ CDF လို့ CNF လို့ကျော်ပါတင်ညာထားလည်းရှိပါတယ်။လက်မြေအများစုရှစ်ဆရာခန်းလုံးကြော်ကြော်ခိတ်ထုတ်ထားနိုင်တယ်။ဘာလို့သူတို့ကတော့ဒီကြောင်ကနေပြောဒီတစ်ခါတည်းဘုံသေးတာလည်းရှိတယ
်။တစ်ဖက်မှာကျတော့ဒီစစ်ပေးဒုက္ခတွေတွေထွက်ပြေးနေရတဲ့စစ်ဆောင်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ဒီ NUG ကပေါ့နော်တကယ်ထိတ်ထုတ်ထားတဲ့နေမြေတွေကိုရောက်လာအောင်ပေါ့နော်ဒါမျိုးတွေအနေနဲ့ကောလုံးတဲ့အနေထားမျိုးတွေပေါ့နော်သူတို့တကယ်မြေပြင်မှာရင်ဆိုင်နေရတဲ့ဒီလူတွေပြည်သူတွေအနေနဲ့ကအော်ဒါကတော့ NUG ထိန်းချုပ်ထားတဲ့ data မှာငါတို့တွက်တာကတော့လုံကြုံတယ်ဆိုတော့ဒါမျိုးတွေပေါ့နော်အဲ့လိုအခြေအနေရောရောက်ပြီလားရှင
်ဟုတ်ကဲ့တချို့နေရာတော်တော်များများရှိနေပါပြီသူတို့တွေအခုသတင်းတွေမှာပါနေတဲ့မြေရှို့တယ်ပြုတယ်ဆိုတဲ့ဟာတွေကအများစုကကျွန်တော်ဒီဘာကွန်မလဲဆိုတော့ဒီ SACM report မှာလည်းရေးထားတယ်ဒီတိုင်ဆိုင်နေတဲ့နေရာပေါ့နော်တိုင်ဆိုင်နေတဲ့နေရာတွေမှာသူတပြန်ငါတပြန်ဟာတိုက်ပွဲတွေဆင်နွှဲနေကြတယ်ဒီစစ်ကောင်စီကစစ်ကြောထိုးလာတယ်ပြန်ဆုတ်သွားတယ်ကျွန်တော်တို့တွေကနေပြီးတော့ဒေါ်လာရင်းအင်အားစုတွေကပြန်လည်တိုက်ခိုက်တယ်ဒီခါကျဒေါ်လာရင်းအင်အားစုတွေကထိန်းချုပ်ထားနိုင်တယ်အဲ့လိုမျိုးရှိတဲ့နေရာတွေမှာတော်တော်များပေါ့ဒါပေမဲ့ကျွန်တော်ထိန်းချုပ်တဲ့တကယ်ထိန်းချုပ်တဲ့နေမြေတွေဆိုရင်တော့တချို့ကျွန်တော်ခုနကတော့ပြောခဲ့တယ်ပေါ့နော်ဒေချောင်းရာတော့ရှိနေတယ်ဒါကြောင့်လည်းအဓိကမပြောနိုင်တဲ့ဟာကအကြေးပေါ်ပြပြီးဥမာဒီမျိုးနဲ့ကကြီးကိုပြောရဲဆိုရင်အဲ့နေရာရဲ့တော့သူတို့ဒေချောင်းကဒေချောင်းရံရှိတယ်။ဒေချောင်းကနေပြီးတော့ဟယ်လီကော်ပတာနဲ့စစ်သားတွေချပြီးတော့မိချိုတာတွေရှိမယ်။ပြီးတချို့ကြတော့ဘာဖြစ်လို့ဆိုပြည်သူတွေကလည်းကိုယ့်နေရာကိုမသွားချင်ဘူး။ကိုယ့်ရဲ့မွေးရထားလို့အဲ့တော့သူတို့တွေစစ်ကြောင်းထိုးလာတဲ့အဲ့ဒီအပြန်အလှန်တိုက်ပွဲဝင်နေတဲ့နေရာတွေမှာသူတို့တွေရှောင်သွားတယ်။ဒီတော်တော်ရင်အင်အားစုတွေရှိတဲ့နေရာတွေကိုရှောင်သွားတာရှိတယ်။သူတို့လုံခြုံတဲ့နေရာတွေသူရှောင်သွားတာရှိတယ်။ပြီးရင်ကိုယ့်နေရာကိုပြန်ကြတယ်ကိုယ်ရကိုပြန်ကျင်ကြတာပေါ့နော်ပြန်လည်ပြီးတော့စောက်တယ်အဲ့လိုမျိုးတွေရှိတယ်ဆိုတော့အခန်းကဏ္ဍတွေရှိပါတယ
်ဟုတ်ကဲ့ဦးကျော်ဆိုရှင်အခုလိုမျိုးဒီရေမြန်မာပိုင်းဆိုအချိန်သေးပြီးတော့ဖြေသားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အဲ့လိုမျိုးဝေဖန်လေးတွေလို့ဖြေသားပေးရလို့ကျေးဇူးတင်ပါတယ
်အမျိုးကြီးအစိုးရရဲ့ယာယီသမရာယုံကျော်ခွင့်ရဦးကျော်ဆိုကိုဆက်သွယ်ညင်းညံ့ခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမဒီနေ့နော
် NUG သမရာယုံပြောခွင့်ရဦးကျော်ဇော်ကိုမိုင်းကျင်းနိုင်ငံဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်
ကျမတို့ VOA ကအန်ဒီရဲ့ဂျာကာသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ရှင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
ဖီယိုအမေရိကန်တန်ကနေ2023ခုနှစ်ဖေဖော်ဝါရီ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလုံးမီတာ1925 30နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဖေဖော်ဝါရီ12ရက်နေ့မှာပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်ပြည့်လာခဲ့ပြီမဲ့တိုင်းသားလူမျိုးစုတွေတန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်တွေရဖို့ကတော့မေးမိန်နေသေးပါဒီလိုအခြေအနေမှာအာဏာသိမ်းထားတဲ့စစ်အာဏာရှင်စနစ်ချုပ်ငင်းအောင်မြင်ဖို့ဆိုရင် NUG အစိုးရအနေနဲ့မဟာမိတ်အင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်မှုဆက်လက်တိုးချဲ့ဖို့လိုပါတယ်ကမ္ဘာမြေမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေပျောက်ဆုံးနေခဲ့တဲ့ပင်လုံပရိညင်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုမျှော်ယူတဲ့ຫນွေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဖေဖော်ဝါရီ12ရက်ဒီကနေ့ဆိုရင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတာတနည်းအားဖြင့်ပြည်ထောင်စုနေကြီးပေါ်ပေါက်လာခဲ့တာ86နှစ်တင်းတင်းပြည့်မြောက်ခဲ့ပါပြီလွတ်လပ်ရေးကြီးရရှိခဲ့တာဟာလေ85နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေဟာအနာဂတ်မြန်မာနိုင်ငံတော်ကိုတောင်တန်းဒေသနဲ့ပြည်မမခွဲခြားပဲဒန်းတူအခွင့်အရေးနဲ့စီးလုံးညီညွတ်စွာအတူတကွလက်တွဲပြီးလွတ်လပ်ရေးအရယူကတောင်တန်းဒေသနဲ့ပြည်နယ်များကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်များကိုအာမခံတဲ့ပြည်ထောင်စုအဖြစ်တည်ဆောက်သွားကြဖို့ကြီးမားခဲ့ကြတာပါ။ဒါပေမဲ့လို့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တာ86နှစ်တင်းတင်းပြည့်တဲ့ဒီကနေ့အချိန်အခါမှာစစ်တပ်ကတိုင်းပြည်အာဏာသိမ်းထားကပြည်တွင်းစစ်မီးဟာလည်းအဆိုးရွားဆုံးတောက်လောင်နေပါတယ်။တိုင်းရင်းသားလူမျိုးစုတွေဟာဒန်းတူညီမျှရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိဖို့အတွက်လက်နက်ကင်တော်လှန်ရေးကိုနှစ်ပေါင်းများစွာဆင်နွှဲနေကြတာကိုတွေ့ကြရမှာဖြစ်ပါတယ်။
ဒီအခြေအနေကိုထင်ဟပ်စေတာကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာရဲ့62နှစ်မြောက် KIO တော်လှန်ရေးနေ့မိန့်ခွန်းပဲဖြစ်ပါတယ်။ကချင်ဘာသာနဲ့ထုတ်ပြန်တဲ့အဲ့ဒီမိန့်ခွန်းမှာဆရာနာရှင်စနစ်ကိုလက်ရှိအချိန်မှာအတူတော်လှန်နေကြပေမဲ့လဝက်ကြီးအုပ်လိုတဲ့လူမျိုးကြီးဝါဒကိုကင်ဆယ်ထားရင်တော်လှန်ရေးနှစ်ပေါင်းများစွာကြာသွားနိုင်တာကိုလည်းထောက်ပြထားပြီးတော်လှန်ရေးအင်အားစုတွေဖြစ်တဲ့ NUG, NUCC, CRPH နဲ့ဗမာလူမျိုးတွေအနေနဲ့တိုင်းရင်းသားလူမျိုးပေါင်းစုံတန်းတူရေးကိုဖော်ဆောင်ပေးကြဖို့စီးလုံးညီညွတ်မှုကိုပြသပြီးတော်လှန်ရေးကိုအနိုင်ယူဖို့ဆိုတာကိုအကြံပြုပြောထားပါတယ်ဆရာနာရှင်တော်လရင်ကိုအမြင့်ဖြတ်ကြဖို့မှာတနိုင်ငံလုံးပန်းနိုင်တစ်ခုတည်းဖြစ်လို့ KIO KIA အနေနဲ့ NUG အစိုးရတခြားမဟာမိတ်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောကြတဲ့အကြောင်း BBC သတင်းမှာဖော်ပြထားပါတယ်
။ဧရာဝတီသတင်းဌာနကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသလက်နက်ကိုင်အင်အားစု EAO များပူးပေါင်းမှုဘယ်အထိခီးရောက်ပြီလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုစစ်တပ်အာဏာသိမ်းတာနှစ်ပြည့်တဲ့ဖေဖော်ဝါရီ၂ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစီရေးနိုင်ငံရေးလေးလာသူများက NUG နဲ့ EAO များကြားအပြည့်အဝပူးပေါင်းဆောင်ရွက်နိုင်မှသာအာဏာသိမ်းစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်။လက်ရှိအချိန်မှာ NUG နဲ့စီရေးနိုင်ငံရေးပူးပေါင်းဆောင်ရွက်နေတဲ့ EAO တွေကတော့ကချင်လွတ်လပ်ရေးတပ် KIA ၊ကရင်အမျိုးသားစည်းရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF2 ဖြစ်ကြောင်းနဲ့ NUG နဲ့ပူးပေါင်းတဲ့ EAO 5ဘွဲ့ရဲ့စစ်အင်အားဟာ 4,000 ကျော်ရှိပြီးမြန်မာနိုင်ငံရှိ EAO အင်အားရဲ့33ရာခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။လောလောဆယ်မှာ NUG နဲ့စစ်ရေးပူးတွဲလှုပ်ရှားမှုမရှိပေမဲ့လည်း NUG နဲ့ PDF များကိုနောက်ွယ်ကကူညီနေတဲ့ EAO အစုအဖွဲ့များလည်းရှိနေတယ်လို့ဆိုပါတယ်။
အဲ့ဒီဆောင်မှာမှာအန်ယူဂျီနဲ့အေးအေးအိုရီရဲ့လက်ရှိဆက်ဆံရေးအခြေအနေကိုကေအန်ယူမူထရောဖာပွန်ခရိုင်ပြောရေးဆိုခွင့်ရှိသူဘဒိုမမန်ကချုံမီပြောရရင်စီရေးအရာပူပေါင်းမှုကိုအားရတဲ့အဆင့်တစ်ခုမှရှိပေမဲ့နိုင်ငံရေးအရာပူပေါင်းမှုမှာတော့တော်တော်လေးအားနည်းနေသေးတယ်လို့ဆိုပါတယ် ဒါပေမဲ့အန်ယူဂျီပြောရေးဆိုခွင့်ရှိသူဦးနေဖုံးလကတော့အန်ယူဂျီအနေနဲ့ပင်လုံစာချုပ်ပါဂတိကဝတ်တွေအကောင့်အထည်ဖော်ဖို့အာမခံတွေရှိသလိုပြည်နယ်ဖက်ဒရယ်ယူနစ်များရဲ့ဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံပါတယ်လို့ရှင်းပြကြောင်းအေရဝတီဆောင်ပါမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာຫນွေဦးတော်လိုင်းရေးမှာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့အရေးပါပုံကိုအမေရိကန်ပြည ျိုးဟိန်ကိုနေကြည့်ရမှာအခုလို့ပြောပါတယ်
။လက်ရှိလူဦးတော်လည်ရဲ့အဓိကကြတဲ့ရင်မှန်းချက်တစ်ရက်ကစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်တော်လှန်တာအပြင်ဒီနိုင်ငံမှာနှစ်ပေါင်း80ကျော်ကြာဖြစ်ပွားနေတဲ့ပြည်ပင်းစစ်ကိုအပြစ်သက်ပြီးအနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တစ်ရက်ကိုအားလုံးအတူပူးပေါင်းထူထောင်ကြဖို့ဆိုတဲ့ရည်ရွယ်ချက်လည်းပါဝင်တာကိုလေ့လာတွေ့ရှိရပါတယ်။အဲဒီလိုပြည်ပင်းစစ်ကိုအပြစ်သက်ပြီးတော့အနာဂတ်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်တစ်ရက်ထူထောင်မှုဆိုရင်ဒီနိုင်ငံထဲမှာမှီတင်းနေထိုင်ကြတဲ့လူမျိုးစုတိုင်းသားအားလုံးရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်။လူမျိုးစုတိုင်းသားအားလုံးကြားထဲမှာအပြန်အလှန်ဆွေးနွေးမှုတွေနိုင်ငံရေးသဘောတူညီချက်တွေကအရေးကြီးတယ်။ဒါတစုတစ်ဖွဲ့တဦးတယောက်တည်းလှုပ်လို့ရနိုင်တဲ့ဟာမျိုးမဟုတ်ဘူး။ဒါအားလုံးပါဝင်ဆောင်ရွက်ရမယ့်မြန်မာပြည်ရဲ့အရေးကြီးဆုံးတိုင်းပြည်သစ်ပြန်လည်တည်ထောင်ခံဖြစ်တယ်လို့မြင်ပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်ရေးကြီးရပြီးကြတဲ့ကအစောပိုင်းဆယ်စုနှစ်ကလွဲရင်စစ်တပ်နဲ့စစ်တပ်တပိုင်းအစိုးရတွေကအာဏာယူအုပ်ချုပ်ခဲ့ကြတာပါ။ဒါကြောင့်မတူကွဲပြားတဲ့လူမျိုးစုတွေကြားမှာအတူလက်တွဲပြီးနိုင်ငံသစ်ထူထောင်မယ်ဆိုတဲ့ပင်လုံပရိညင်ဟာကြောင်ထိုးချင်းခံခဲ့ရပါတယ်။အဲဒါကြောင့်လဲတိုင်းရင်းသားလူမျိုးစုတွေရဲ့ဒန်းတူအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပျောက်ဆုံးခဲ့ရပါတယ်။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြန်တော့မြန်မာနိုင်ငံဟာနိုင်ငံရေးတွင်းနဲ့ထဲတွန်းချခြင်းခံရပြန်ပါတယ်။နိုင်ငံရေးတွင်းနဲ့ထဲကရုန်းတက်နိုင်ဖို့ NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေဟာစစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးတို့အတွက်တိုက်ပွဲဝင်နေကြတာကိုတွေ့ကြရမှာဖြစ်ပါတယ်။ဒါကြောင့်ຫນွေဦးတော်လှန်ရေးအောင်မြင်ဖို့ဆိုရင် NUG အနေနဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေနဲ့လက်ရှိပူးပေါင်းဆောင်ရွက်နေမှုအဆင့်ကိုကျေနပ်မနေသင့်ပဲပူးပေါင်းဆောင်ရွက်မှုများဆက်လက်တိုးရှက်ဖို့လိုကြောင်းနဲ့ရရှိထားတဲ့မဟာမိတ်အင်အားစုတွေနဲ့ဆက်ဆံရေးကိုပိုမိုခိုင်မာအောင်ကြိုးပမ်းသင့်တယ်လို့ ARD ကရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုပြည်တွင်းနိုင်ငံအလိမ္မာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာပြည်မှာပြည်စာကဏ္ဍကိုမကြားခင်မှာတင်ဆက်ပေးသွားမှာပါဒီမတိုင်ခင်တော့မြင်ကွင်းရဲ့မတ်စုများအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဆရာနာသိမ့်မှုအလွန်အဓိကဆောက်ရုံမှု9ရက်နဲ့မြန်မာလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကို ISP မြန်မာကဒီတစ်ပတ်မြင်ကွင်းရဲ့မတ်စုမှာမြေအုပ်တို့ပြူလျာဆိုတဲ့အမည်နဲ့အပိုင်း၃ပိုင်းခွဲပြီးတော့တင်ဆက်သွားပါမယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျအမှတ်စုမှာတော့ဒီအကြောင်းချင်းရကိုအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။စစ်အာဏာသိမ်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုတ်ယုတ်ခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရက်တစ်ခုကို ISP မြန်မာကတင်ပြသွားပါမယ်။ရေအုပ်တို့ပြူလီယာကောင်းစင်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်းသုံးပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့နိုင်ငံရေးကဏ္ဍနဲ့လူသားဘဝလုံခြုံရေးကဏ္ဍတွေမှာဘာတွေဆုတ်ယုတ်ခဲ့တယ်ဆိုတာကိုပြောပြသွားပါမယ်။နိုင်ငံရေးအရာဆုတ်ယုတ်မှုတွေမှာအထင်ရှားဆုံးကနိုင်ငံရေးပေါင်ကျင်းသွားပြီးစစ်ပေါင်ကျယ်လာတာပဲဖြစ်ပါတယ်။အရင်အစိုးရ20အကောင့်ထဲပေါ်ခဲ့တဲ့နိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာပဲအပြေရှာမယ်ဆိုတဲ့မူကပြတ်သုံးခဲ့ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်ပြိုခွင်းမှုတွေကနေရာအတော်များများမှာလက်နက်ကင်တော်လန်နာကလွဲပြီးအခြားယူစရာမရှိအခြေအနေကိုတွန်းပို့ခဲ့ပါတယ်။အကျိုးဆက်အနေနဲ့နိုင်ငံအနှံ့မှာလက်နက်ကင်တပ်ဖွဲ့958ဖွဲ့ထက်မနည်းရှိလာပါတယ်။တိုက်ပွဲကလည်းအရင်10နှစ်ဖြစ်ခဲ့တာထက်အစာပေါင်းများစွာပိုများလာခဲ့ပါတယ်။ ဖြစ်ခဲ့တဲ့တိုက်ပွဲရေတွက်ဟာအာနာမသိမ့်မီစဲနဲ့အတွင်းဖြစ်ခဲ့တဲ့တိုက်ပွဲအားလုံးထက်နှစ်ဆနီးပါးမြင့်တက်ခဲ့ပါတယ်။အာနာမသိမ့်မီစဲသူနဲ့အတွင်းလက်နက်ကင်ပဋိပက္ခ၄၆၀၀ကျော်ဖြစ်ပွားခဲ့ပါတယ်။အာနာသိမ့်မီနှစ်နဲ့အတွင်းမှာတော့လက်နက်ကင်ပဋိပက္ခအကျဉ်း၈၀၀၀လောက်ဖြစ်ခဲ့ပါတယ်။စစ်ကောင်စီကတော့မြို့နယ်၃၃၀ထဲမှာ၁၉၀ရှစ်မြို့နယ်ပ လူသားဘဝလုံးလုံးရေးကဏ္ဍပမာကြည့်ရင်လည်းအတအိုးဝင်စီစဉ်ပြည့်စုံမှုတွေကြီးကြီးမားမားဖြစ်လာပါတယ်။အာနာသိမ့်မှုအလွန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးရတဲ့ဒုက္ခတွေနှစ်တန်းကျော်ရှိလာပါပြီ။ဒါအပြင်မြို့နယ်90ကျော်ကနေအိမ်နဲ့ဘာသာရေးအဆောက်အုံ6000ထက်မနည်းလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ISP မြန်မာကစူးစီးထားတဲ့အချက်လက်တွေအရလက်နက်ကင်ပြည်ပခါတွေကြောင့်တည်ဆုံးခဲ့ရတဲ့အရသာ1800ကျော်ရှိခဲ့ပါတယ်။ဒါအပြင်ဆန္ဒပြတာနဲ့စစ်ကောင်စီကဖမ်းဆီးထားချိန်မှာတည်ဆုံးခဲ့တဲ့အရသာ3000နီးပါးရှိတယ်လို့ AAPB ကမှတ်တမ်းတင်ထားပါတယ်။စစ်ကောင်စီကတော့အစိုးရဝန်ထမ်း၊အုပ်ချုပ်ရေးဘူး၊ရဟန်းတန်ကကလေးတငယ်နဲ့အရသာအပါအဝင်တည်ဆုံးသူ9400ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။
SP မြန်မာရဲ့မြင်ကွင်းချမစုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီ UCC နဲ့ကိုသဘောကျပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ငကိုလိုင်းဒိုမီတာရေဒီယိုခေတ်ကလေးကနေအခုအင်တာနက်ဖုန်းတွေခေတ်အထိပါပဲလို့ဆိုလာပါတယ
်မင်္ဂလာပါ BOE ရေဒီယိုခေတ်ကလေးကနေအခုစမတ်ဖုန်းနဲ့နားထောင်တဲ့ခေတ်အထိအားပေးနားဆင်လာခဲ့တာအခုဆိုရင်34နှစ်ကျော်ခဲ့ပါပြီ BOE ဦးကျော်စံသာကြီးရဲ့မြမအရေးသုံးသက်ချက်အစီအစဉ်တက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှပေးစာပြန်စာအစီအစဉ်အားလုံးကိုကြိုက်ပါတယ်အမြဲအားပေးနေပါတယ် VOE ချောင်းနိုင်ငံရေးဘူတုတတွေသိရှိနားလည်ပါတယ်အချိန်ရရင်လက်ဝဲစွန်းနိုင်ငံရေးဝါဒအကြောင်းပြောပြပေးစီလိုပါတယ် VOE ဝိုင်းတော်သားအားလုံးဘေးကင်းကြပါကြပါစီဗျာ
ဟုတ်ကဲ့ပါအန်ကယ်ကျော်စင်သားကိုပြောလိုက်ပါမယ်နော်အခုလိုမျိုးနှစ်ရှည်အားပေးလာရတဲ့ဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်ဒီကိုရေးလာကြတဲ့သောရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါနော်။အဲဒီကကစာတစ်စောင်ကတော့ဒီတစ်ပတ်ဖော်ပြပေးခြင်းတဲ့စာကမောင်မောင်ဆိုတဲ့သောရရှင်ရေးလာတဲ့စာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်တက်မှာမင်းကောင်းမင်းမြတ်နဲ့ရာသပန်ရှောင်းလန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်။ဆိုပြီးတော့ဆုတောင်းပေးလာပါတယ်။
စစ်ကောင်စီဥက္ကဋ္ဌနှုတ်ကထွက်တာကတော့သူတော်စင်နေတော့သူ့လိုမပြောနိုင်ဘူးလုံးသမားကြီးလိုက်ရင်တော့ဘာတစ်ခုမှပြည်သူအကျိုးမရှိတဲ့အလုပ်တွေလုပ်နေတယ်ခုလည်းကြည့်ပါတန်းပေါင်းများစွာအကုန်ခံပြီးတော့လုပ်ပြန်ပြီဝန်ထမ်းတွေလည်းဒုက္ခပင်လဲဝေနေပြီရဲဘော်တွေလည်းအယိုးဟောင်းလေးတွေကြိုက်ပြီးတော့အဘတို့ချမ်းသာရေးအတွက်ချင်းကြိုက်ခံပြီးတော့တညာလုံးငုတ်တုတ်ငိုက်နေကြတာတိုင်းပြည်အတွက်လည်းဘာမှမထူးခြားပြည်သူအတွက်လည်းဒုက္ခတွေတိုးပွားသူတို့အတွက်ကတော့သိမ်းသမကတိုးပွားရင်နာစရာကဘာမှာမြန်မာပြည်ပဲဖြစ်နေလားဗျာ
ကျုံတွင်းနေရတဲ့အခြေအနေပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာပါ။နောက်ထပ်သောရရှင်တစ်ယောက်ကတော့မြန်မာနိုင်ငံကအညာဒေသတစ်ခုမှာအခုလက်ရှိကျုံတွင်းနေရတဲ့ဒီလုံခြုံရေးပြည်သူတွေရဲ့ဘေးဒုက္ခနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီသောရရှင်ကကျွန်တော်ရဲ့နာမည်ကိုလုံခြုံရေးရတာမပြောဖို့တောင်းဆိုပါတယ်တဲ့။သူကစကိုင်းတိုင်းထိဆိုင်နေကအဖြစ်အပျက်တွေကိုရေးလာပါတယ်
။ကျွန်တော်တို့စကိုင်းတိုင်းထိဆိုင်နေမှာအခုအချိန်မှာအရန်ကိုဆိုးရတဲ့စီးရေးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကျွန်တော်တို့နေဘက်မှာအင်တာနက်လိုင်းတွေဖြတ်တောက်ခံရလို့သတင်းအမှောင်ချခံထားရပါတယ်ခင်ဗျာ။လေသာအလေတော်စူပုတ်ကြောင်ပေါက်ကုန်းတခွတ်ကြောင်ကြက်တီကြောင်ဆက်တွင်းအင်းဒိန်ပေါက်ပင်ခွေဇီးတောင်ဒီရွာတွေအပြင်အခြားရွာများစွာလည်းမီးရှို့ခံရပါတယ်။စစ်သားတွေဟာကလားမနိုင်ရခိုင်မဲဆိုသလိုရွာတွေကိုမီးရှို့ဖျက်ဆီးနေတာပါဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်စီးရီးအခြေအနေကောင်းသွားရင်တော့ပြန်စရာဆိုလို့အိမ်တွေမရှိတော့ပါဘူးခင်ဗျာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့တကုံးဖုံးကြီးကျောင်းထဲမှာဝတ်နေကြတဲ့လူတွေဒဏ်ရာအများအပြားရရှိခဲ့ကြပြီးနှစ်ယောက်ကတော့အသက်သေဆုံးခဲ့ရပါတယ်မစီမဆိုင်သောအင်းဒိန်ရွာကအသက်80အရွယ်အဖိုးအိုကိုလည်းပြစ်တက်ခဲ့ပါသေးတယ်တခြားရွာကလူတွေကိုလည်းတောင်ပေါ်မှာရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာပါအမှန်တိုင်းပြောရရင်တော့ကျွန်တော်ဟာမြို့ပေါ်ကရေပေါ်စီတွေကိုမနာလို့ဖြစ်မိပါတယ်မြို့ပေါ်မှာကဒီမိုကရေစီရနေကြပြီလားမသိပါဘူးဗျာကျွန်တော်တို့စကိုင်းတိုင်းကတော့အစွမ်းကုန်စ조사ပြီးတိုက်ခိုက်နေခြင်းပါသူတို့ကတော့ကြောင်းတက်သူကတက်ရှိုးပွဲလုပ်သူကလုပ်နေဗျာအစင်းနေပြေးနေလိုက်ကြတာဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ပို့တဲ့စာကိုဖတ်ပြပြီးခဲ့ရင်တော့ဝမ်းသာမိမှာပါ
ဒီတော့ရှင်စကိုင်းတိုင်းထိကျောက်နယ်ကပြည်သူတွေရင်ဆိုင်နေရတဲ့အစီအစဉ်အခြေအနေနဲ့ပတ်သက်ပြီးတော့ရင်းဖွင့်ရေးသားလာတာဖြစ်ပါတယ်။ VOA ဝိုင်းတော်သားများလည်းကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်တဲ့။အဲ့လိုဆုတောင်းခံရတိုင်းကျမတို့အပြည့်ရှိသလိုခံစားရပါတယ်နော်။လူတွေအကုန်လုံးဒုက္ခရောက်နေကြတဲ့အခြေအနေဒီစားတွေကိုဖတ်နေရတာနဲ့အခုဖော်ပြနေတဲ့စာနည်းနည်းလေးတင်ပါတယ်ပေါ်လွင်နေပါတယ်ရှင်။ရဖွင့်လာတဲ့သရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။သရရှင်တယောက်ကတော့မင်္ဂလာပါခင်ဗျာတဲ့ပေးစာကဏ္ဍမှာပါဝင်ခြင်းလို့ပါ။နေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတဦးပါ။အရင်ကတော့ CDM မှာပါဝင်ခဲ့ပေမဲ့မိသားစုခဲခဲကြောင့်အလုပ်ပြန်ဝင်ခဲ့ရပါတယ်။အခုလောလောဆယ်နေပြည်တော်မှာတာဝန်ထမ်းဆောင်နေပါတယ်။ဆိုပြီးတော့သူ့ရဲ့အခက်အခဲကိုအများကြီးအောင်ဝေမျှလာပါတယ်။သူစာကကျွန်မမှတ်မှတ်ရရပါပဲ။ဇန်နဝါရီ6ရက်မြန်မာနိုင်ငံကလွတ်လပ်ရေးနေ့မတိုင်ခင်လေးမှာရေးလာတဲ့စာဖြစ်ပါတယ်။
ကျွန်တော်ပြောချင်တာကအခုကျွန်တော်တို့ဝန်ထမ်းတွေဟာလွတ်လပ်ရေးနေအတွက်ခြိတက်လမ်းလျှောက်ဖို့လေ့ကျင့်နေရတာတလကျော်ပါပြီ။မနေ့3နိုင်ခွဲလောက်ကထပြီးလေ့ကျင့်ခွင့်မှာလေ့ကျင့်ရပါတယ်။တပတ်ကို3ချိန်နဲ့တရက်5နိုင်ကြောင်လေ့ကျင့်ရပါတယ်။ဘာမဟုတ်တဲ့လမ်းလျှောက်တာကိုအရေးကြီးတွင်ကျဲလုပ်ပြီးအချိန်ကုန်ခံလေ့ကျင့်နေရတာကိုတော်တော်လေးစိတ်ကုန်နေပါပြီ။အရန်လဲပင်ပန်းပါတယ်။တချို့ဌာနတွေကလမ်းလျှောက်ရတဲ့ဝန်ထမ်းတွေကိုနောက်ရက်အလုပ်မလုပ်ရပဲon duty သဘောမျိုးပေးထားပေမဲ့ကျွန်တော်ဌာနမှာတော့ကိုယ့်အလုပ်လဲကိုယ်ဆက်လုပ်ရပါတယ်လမ်းလျှောက်တာတစ်မျိုးမူရင်းအလုပ်ကတစ်မျိုးနဲ့အတော်လေးကတိနေပါတယ်စကားဆဟာအလုံးပုံမှန်ပြန်ဖြစ်နေပါပြီလို့တင်ပြဖို့လွတ်လပ်ရေးနေ့ပွဲမှာအင်အားပြကျင်တာနဲ့ကျွန်တော်တို့လိုဝန်ထမ်းတွေမှာအသုံးချခံနေရပါတယ်ဒီလမ်းလျှောက်ပွဲအတွက်ကိုလဲငွေတွေအများကြီးသုံးတာဒီငွေတွေကိုလိုအပ်တဲ့နေရာတွေစီပြည်သူလူထုအတွက်အကျိုးရှိမဲ့အရာတွေလုပ်ပေးရင်ဘလောက်ကောင်းလိုက်မလဲဗျာ
ဒါလေးကိုတင်ပြပေးပါ VOE အမြဲတမ်းအားပေးနေပါတယ်ဆိုတော့သောရရှင်ကဇန်နဝါရီလ6ရက်မြန်မာနိုင်ငံမှာကြာရောက်တဲ့လွတ်လပ်ရေးနေ့အတွက်ခြိတက်လေ့ကျင့်ရတဲ့အဖြစ်ကိုပြောလာတာပါအခုလွတ်လပ်ရေးနေ့ကျော်သွားပြီဆိုတော့ဒီလေ့ကျင့်ရတာပြီးသွားပြီလားနောက်ရက်တရက်ရက်အတွက်များထပ်ပြီးတော့ကျင့်နေရသေးလားဆိုတာသိစေမိပါတယ်ချိန်ရရင်စာလေးပြန်ရေးပြီးတော့ပြောပေးပါအောင်နော်နောက်ထပ်သောရရှင်ရင်ဖွင့်လာတဲ့သောရရှင်ကတော့ဒီမကွေးတိုင်းရေစကြိုမြို့နယ်ကသူရဲ့နေမှာကြုံတွေ့ရနေရတဲ့အခြေအနေကိုစာရေးပြီးရင်ဖွင့်လာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတော့ VOA ကိုမီးမပြတ်တဲ့နေ့ဆိုအမြဲကြည့်ရှုနားဆင်နေတဲ့ပရိသတ်တူပါ။ VOA ကနေတဆင့်ပြည်သူတွေကြောက်အောင်ပြောချင်လို့ပါ။မကွေးတိုင်းရေစကြိုမြို့နယ်မြေပြူမုံညင်းအုပ်စုဖူလုံရွာမှာအရက်ကျိုးကြက်ခိုးဖဲသမားစစ်ကျိုးပြူမျိုးတွေစုစည်းနေတဲ့ဖူလုံရွာကိုတောင်PDF တွေခိုးအောင်နေတယ်ဆိုပြီးခီးသွွားပြည်သူတွေနဲ့ကားတွေဆိုင်ကယ်တွေကိုအတင်းအကျပ်စစ်ဆေးနေတာဟောင်းနေတဲ့ခွေးတွေနဲ့တူပါတယ်ခမရတို့စကတ်စသိအောင်တခု VOA ကပြောခဲ့ပါမယ် PDF ဆိုတာနဘူးမှာစကတ်ထားတာမဟုတ်ဘူးဆိုတာသိဖို့တော့ကောင်းပါတယ်ဗျာ
ဟုတ်ကဲ့ VOE ကိုမီးမပြတ်တဲ့နေ့ဆိုရင်အများရန်ကြီးရှုနားဆင်တယ်ဆိုလို့အခုစာရေးတဲ့အခါမှာလည်းမီးမပြတ်လို့စာရေးလိုက်တာနဲ့တူပါရဲ့နော်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOE Bambis News ဆိုရယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOE မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOE မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOE App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOE App နာမည်က VOE Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voenews.com ဖြစ်ပါတယ်။ကျမအေးတနာကြပါ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
ဒီမိုင်းမဘေးသာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါထိုင်းနိုင်ငံကရိုးရာမွေထိုင်းလက်ဝဲဝါသနာရှင်3000ကျော်ဟာလက်ဝဲရေးပြပြီးတော့ Guinness ကမ္ဘာစံချိန်တက်တင်လိုက်ပါတယ်ဂျပန်နိုင်ငံမှာတော့ bean bag အိတ်ကြီးတွေကိုထိုင်းလို့ရတဲ့အပြင်ဝတ်ဆင်လို့ရအောင်တီထွင်လိုက်ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချက်နဲ့မတ်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရိုးရာမွေထိုင်းလက်ဝဲဝါသနာရှင်3000ကျော်ဟာ Project Kirikan Khyai ဖာဟင်ဘန်ပီကမ်းခြေမှာလက်ဝဲထိုးတဲ့ပုံဟန်ရေးပြပြီး Guinness ကမ္ဘာစံချိန်တင်လိုက်ပါတယ်။ထိုင်းဘရင်တက်မရော်ဘူလောင်းတင်တန်းကျောင်းကကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေနဲ့ဝါသနာရှင်3660ပါဝင်ပြီးထိုင်းလက်ဝဲသမားတွေရဲ့ရိုးရာ YQ အကကိုစုပေါင်းကပြတာပါ။အရင်က Guinness မှတ်တမ်းစံချိန်မှာအယောက်250တာပါခဲ့ပြီးအခုကတော့အရင်စံချိန်ကိုချိုးလိုက်တာပါ။ဖေဖော်ဝါရီ6ရက်နေ့ကိုမွေထိုင်းလက်ဝဲနေ့အဖြစ်သတ်မှတ်ထားပြီးဝါဟင်းအပန်းကြီးကမ်းခြေမှာမွေထိုင်းနေ့အခမ်းအနားကျင်းပပါရယ်။ဒီပွဲကိုထိုင်းနိုင်ငံကမ္ဘာလှည့်ခီးသွွားအုပ်ချုပ်ရေးအဖွဲ့တော်ဝင်ထိုင်းစစ်တပ်ရည်ကြီးမှုနဲ့အောက်စားဝန်ကြီးဌာနတို့ပူးပေါင်းဆီစဉ်ခဲ့တာဖြစ်ပြီးထိုင်းဝန်ကြီးချုပ်ပရန်ရွတ်ချန်အိုချာကိုတိုင်တက်ရောက်ခဲ့ပါရယ်။မွေထိုင်းလက်ဝဲဟာကိုယ့်ရဲ့ပြိုင်ဘက်ကိုလက်တီတောင်ဒူးခြေောက်တွေနဲ့တိုက်ခိုက်ဖို့ခွင့်ပြုထားတဲ့ထိုင်းရိုးရာကိုခန်းပညာဖြစ်ပြီးနိုင်ငံတကာကလက်ဝဲသမားတို့လည်းတခါတရံပါဝင်ရှင်ပြိုင်လေးရှိပါရဲ့ရှင
်ဂျပန်နိုင်ငံမှာဘင်းဘက်အိတ်ကြီးတွေကိုထိုင်းလို့ရတဲ့အပြင်ဝတ်ဆင်လို့ရအောင်ပြင်ထွင်လိုက်ပါတယ်ပဲစိပုံစံအစီလုံးလေးတွေထည့်ထားတာမို့လို့ဘင်းဘက်ပဲအိတ်လို့ခေါ်တာဖြစ်ပြီးတော့အခုဂျပန်နိုင်ငံမှာတာကီကိုဦးအထည်ချုပ်ကုမ္ပဏီကထုတ်လုပ်တဲ့ကျက်သွုံဦးပုံစံဘင်းဘက်အိတ်ကြီးတွေဟာဂျပန်လူမှုကွန်ရက်မီဒီယာတွေမှာခေတ်စားနေတာပါဒီအိတ်ကြီးတွေကိုအနားယူအပန်းဖြေတဲ့နေရာမှာသုံးနိုင်တာဖြစ်ပြီးတော့ကြိုက်တဲ့နေရာမှာလှဲချလိုက်လို့ရတယ်လို့ထိုင်းချလိုက်လို့လည်းရပါတယ်အိတ်ကြီးတွေကိုအရွယ်အစား၃မျိုးထုတ်လုပ်ထားပြီးခလေးတွေအတွက်အသေးလေးတွေနဲ့အလဲအလတ်စားတွေအပြင်စိုက်အကြီးစားတွေကိုပါထုတ်လုပ်ထားပါတယ်အိတ်တစ်ခုကိုအမေရိကန်ဒေါ်လာ120လောက်နဲ့ညီမျှတဲ့ဂျပန်ယန်ငွေ15800နဲ့ရောင်းချတာပါအခုလိုဝတ်ဆင်လို့ရတဲ့ဘင်းဘက်အိတ်ကြီးတွေကိုကိုဗစ်ကာလအတွင်းအိမ်မှာအလုပ်လုပ်ရတဲ့အချိန်ကြိုက်တဲ့နေရာကိုတည်သွားပြီးထိုင်ချလိုက်ုံနဲ့ လုံးလုံးနိုင်ဖို့စိတ်ကူးရတီထွင်ထားတာပါဂျပန်နိုင်ငံကအိမ်တွေအများစုမှာဗဟုအပူပေးစနစ်မရှိတဲ့အတွက်လဲချမ်းအေးလာတဲ့ဆောင်းရာသီမှာအခုလိုအိတ်ကြီးတွေကိုဝတ်ထားရင်နွေးထွေးစေမှာပါဒီအိတ်ကြီးတွေဟာထင်သားတာထက်တောင်ပေါ့ပါနေပြီးခဏစမ်းကြည့်ုံနဲ့တင်အတော်လေးနွေးပါတယ်လို့စမ်းဝေးကြည့်တဲ့သူတဦးကပြောပါတယ်ခင်ဗျာ
ဗနေကငါမိပညာရှင်တဦးဟာလူပစက်ပုံပတ်ဆက်အိတ်တွေမျက်လုံးပုံအန်စာတုံးဆွဲကြိုးတွေကိုဖန်တီးရောင်းချနေပါတယ်။ DJ ဒူးလို့လည်းလူသိများတဲ့မာဆာတာကာရှီရှီတိုဆိုသူဂျပန်အမှုပညာရှင်တစ်ယောက်ကအခုလိုပစ္စည်းတွေကိုဖန်တီးခဲ့တာဖြစ်ပြီးလူသားတွေကိုဖျက်တောက်ထားတဲ့အတိုင်းလုပ်ပြထားတာပါ။ထိုင်းလန်စီယာရုပ်ရှင်ဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေကိုအားကျအတူယူဖန်တီးခဲ့တာဖြစ်တယ်လို့အသက်36နှစ်အရွယ် DJ ဒူးကပြောပါတယ်။သူ့ရဲ့ပထမဆုံးဖန်တီးဖြစ်တဲ့လရာကတော့လူရည်ပြားနဲ့အုပ်ထားတယ်လို့ထင်ရတဲ့ MITI Pad Controller ပစ္စည်းလေးဖြစ်ပြီး2019ခုနှစ်ကသူပထမဆုံးတေးတက်ပြားမိတ်ဆက်ဖို့အတွက်ထုတ်လုပ်ခဲ့တာပါ။အဲ့ဒီအချိန်ကလေးကလူသားနဲ့တူတဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့စိတ်ဝင်စားခဲ့ပြီးလက်ချောင်းပုံစံ USB Memory ချောင်းတွေလူပစ္စည်းပုံအပိတ်အဖွင့်ကနေထည့်ရတဲ့အကြွေစိတ်အိတ်ကလေးတွေနဲ့အဝေးကနေ Remote Control နဲ့ထိန်းချုပ်ထားပြီးအပိတ်အဖွင့်လုပ်လို့ရတဲ့မျက်လုံးပုံစံအန်စာတုံးတွေကိုထုတ်လုပ်ခဲ့ပါတယ်။အစပိုင်းတော့ကတော့လူတွေကယူဖို့ကောင်းတယ်လို့တတ်မှတ်ပြောဆိုခဲ့ကြပေမဲ့နောက်ပိုင်းမှာအသုံးဝင်မှန်းတိလာပြီးတဲ့နောက်ချစ်စရာကောင်းပြီးစိတ်ဝင်စားစရာလည်းကောင်းတယ်လို့ပြောဆိုလာကြတဲ့အကြောင်း DJ ဒူးကပြောပါတယ်။လူသားပုံစံတူပစ္စည်းအမျိုး30လောက်ဖန်တီးခဲ့ပြီးအဲ့ဒီအထက်ကမျက်လုံးနဲ့ပါးစပ်ကဝယ်ယူမဲ့သူတွေများပါတယ်။အဲ့ဒီပစ္စည်းတွေရဲ့ဈေးနှုန်းကတော့ဂျပန်ယန်1,000,000အမေရိကန်ဒေါ်လာနဲ့ဆိုရင် $1,165 ကနေယန်9,800အမေရိကန်ဒေါ်လာ4,500ကျော်လောက်အထိရှိပါတယ်။ဝယ်ယူသူတွေအနေနဲ့ကိုယ့်ရဲ့ဘဇက်ပုံစံအတိုင်းမျက်လုံးပုံစံအတိုင်းထုတ်လုပ်ပေးဖို့လည်းမှားယူနိုင်ပါတယ်ရှင
်။ Arab Sobania ပြည်ထောင်စု UAE နိုင်ငံကဒူဘိုင်းစိတ်ကမ်းမှာတိုင်ကားတွေကိုရေပေါ်မှာမောင်းနေနိုင်ပါပြီ။ Corvette လို McLaren လို Ferrari လို့တန်ဖိုးကြီးတဲ့ပြိုင်ကားတွေကို Jet Car အမြန်စီးမော်တော်ဘုတ်တွေအဖြစ်ပြောင်းလဲထားတာဖြစ်ပြီးတော့ဒေသခံတွေနဲ့ကဘာလက်ခီးတယ်တွေကိုဆွဲဆောင်နေပါတယ်အခုလိုပြိုင်ကားတွေဟာဒူဘိုင်းမြို့မှာရှိပြီးသားဖြစ်တဲ့အတွက်အသေးအစမ်းဖြစ်အောင်ရေထဲမောင်းလို့ရတဲ့ပုံစံအဖြစ်ပြောင်းလဲထားပါတယ်လို့ Jet ကားတွေကိုစီစဉ်တဲ့ Waterlink ကုမ္ပဏီကပိုင်ရှင်ဖြစ်သူ Islam Ottoman ကပြောပါတယ်ကိုကြိုက်တဲ့ကားကိုရွေးချယ်မောင်းနေနိုင်ပြီးတော့တစ်နာရီငှားကကိုအမေရိကန်ဒေါ်လာ $945လောက်ကျသင့်မှာပါ15မိနစ်ပဲမောင်းမယ်ဆိုရင်တော့အမေရိကန်ဒေါ်လာ220လောက်ကျသင့်ပါတယ်။တချို့ဖောက်သည်တွေအတွက်ကတော့အခုလိုအတွေ့အကြုံကိုလိုချင်ကြပြီးအစာပိုင်းမှာကြောက်ပင်မဲ့လဲနောက်ပိုင်းမှာပြောစရာကောင်းတယ်လို့ပြောပါတယ်ခင်ဗျာ
။ဒုကြဆန်းမြသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မက်ခင်ဖြူဖြူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဖက်ဒရယ်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဒီနှစ်2023ခုနှစ်အတွင်းမှာပြည်ပြင်ပြတ်သားတဲ့နိုင်ငံရေးရလဒ်တစ်ခုထွက်လာအောင်ကြိုးစားကြရမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဒီနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့ပင်လုံစာချုပ်ချုပ်ဆိုတဲ့86နှစ်မြောက်ပြည်တော်စုနေ့သတင်းစကားအနေနဲ့NUG သမရယုံထီတာဆာမျက်နှာမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ဒီနေ့ကြာရောက်တဲ့ပြည်တော်စုနေ့ကိုတော့ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းအထိတ်မဲ့ပွဲတွေဆင်နွှဲနေကြပါတယ်ရှင်။မြန်မာနိုင်ငံမှာအရက်သားတွေကိုတနက်ကင်ဆောင်ခွင့် license ထုတ်ပေးဖို့ခွင့်ပြုမဲ့ဒီစစ်ကောင်စီဥပဒေမူတစ်ခုသတင်းမီဒီယာတွေမှာပြန့်နှံ့နေပြီးတော့ VOA အနေနဲ့ကတော့တိကျအတည်ပြုလို့မရသေးပါဘူး။ဆာမျက်နှာ15မျက်နှာပါတဲ့နိုင်ငံတော်အပေါ်တစ်ဆာစောင့်တိတဲ့အရက်သားတွေကိုလက်နက်ကင်ဆောင်ခွင့် license ဥပဒေမူထွက်လာတာနဲ့ပတ်သက်ပြီးတော့မှန်ကန်မှုရှိမရှိစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းကြတာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူသေးချာမသိသေးတဲ့အကြောင်းကိုပဲတုံ့ပြန်ပါတယ်။စစ်ကောင်စီပြည်ထောင်စုဝန်ကြီးဌာနကပေါက်ကြားလာဖွယ်ရှိတဲ့ဒီဥပဒေမူကြမ်းဆက်ရွက်စရမ်းထဲမှာတော့တနက် license ရဖို့လျှောက်ထားတဲ့သူတွေအတွက်စံတမတ်ချက်တွေပါဝင်ပါရရှင
်။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစည်းအဝေးထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canelius Standard နဲ့ TN1 တို့ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမှာပါသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/30နဲ့လိုင်းလမီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးမိခင်လုံးညုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရနိုင်ပါ
This program has come to you from the Voice of America, Washington.